India တမရဗြဟ္မတ်ကိုပင်နဲ့ဇနီးမြန်မာနိုင်ငံကိုဒီဇင်ဘာလ10ရက်နေ့ကနေပြီးတော့14ရက်နေ့အထိအလဲပတ်ရောက်လာလိမ့်မယ်လို့ဒီဇင်ဘာလ6ရက်နေ့ကအိန္ဒိယနိုင်ငံထုတ် The Economist Times သတင်းစာမှာဖော်ပြထားပါတယ်။ဒီ9ရက်ကြာခီးစဉ်တွင်တမရဥဝင်မြင့်နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်တို့နဲ့လည်းအိန္ဒိယတမရကတွေ့ဆုံသွားမှာဖြစ်ပြီးနိုင်ငံသဘောတူညီမှုတော်တော်များများလဲလက်မှတ်ရေးထိုးလိမ့်မယ်လို့ညွှန်လင်းရပါတယ်။အိန္ဒိယတမရနဲ့ဇနီးဟာနေပြည်တော်ကိုဒီဇင်ဘာလ10ရက်နေ့မှာရောက်လာကြမှာဖြစ်ပြီးတော့17ရက်နေ့ကျရင်တော့တမရဥဝင်မြင့်နဲ့ဒေါ်ဆန်းစုကြည်တို့နဲ့တွေ့ဆုံကြဖို့ရှိပါတယ်။17ရက်နေ့ကျရင်တော့အိန္ဒိယနိုင်ငံရဲ့အကူအညီနဲ့ဖွင့်လှစ်ထားတဲ့စိုက်ကျိုးရေးနဲ့ပညာရေးသုတေသနဌာနကိုတွားရောက်လည်ပတ်ပါလိမ့်မယ်။တမရရနတ်ခိုဘင်နဲ့ဇနီးဟာရန်ကုန်မြို့ကိုလည်းတွားရောက်ကြမှာဖြစ်ပြီးရန်ကုန်မှာကွယ်လွန်သွားခဲ့တဲ့အိန္ဒိယရဲ့နောက်ဆုံးမကိုအေဂစ်ဘဟာဒူရှာဆရာဆဖာရဲ့ကူပိမန်ကိုလေဒီဇင်ဘာလ17ရက်နေ့မှာတွားကြဖို့ရှိပါတယ်။နောက်တစ်ခါရွှေကုံဖျားအာဇာနည်ပိမန်ဓမ္မဇောတိကဝိပဿနာရိပ်သာတွေကိုလည်းသူတို့တွားကြအောင်ပါ။အိန္ဒိယကုမ္ပဏီ45ခုပါဝင်လိမ့်မယ်လို့မျှော်လင့်ရတဲ့ကုန်စည်ပြပွဲကိုလည်းဒီတမရရနပ်ကိုဗင်ကဖွင့်လှစ်ပေးဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းအိန္ဒိယနဲ့မြန်မာနိုင်ငံကြားနိုင်ငံရေးစီးပွားရေးနဲ့စီးရေးဆိုင်ရာဆက်ဆံမှုတွေတိုးတက်လာခဲ့သလိုနှစ်နိုင်ငံခေါင်းဆောင်တွေရဲ့အပြန်အလှန်လက်ပတ်မှုတွေလည်းရှိခဲ့တာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီမြန်မာနိုင်ငံကိုပြည်ထောင်စုကရောက်လာခဲ့ပြီးနိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကအိန္ဒိယကိုအခုနှစ်ဆန်းပိုင်းလုံးကသွားခဲ့ပါတယ်။ရခိုင်ပြည်နယ်တိုးတက်ဖွံ့ဖြိုးရေးအစီအစဉ်အတွက်အိန္ဒိယရဲ့ကူညီမှုတွေရှိတဲ့အထက်မှာရိုဟင်ညာဒုက္ခသည်တွေပြန်လာဖို့အခါမှာနေထိုင်မှုအဆောက်အဦတွေတည်ဆောက်ရေးလည်းပေါ်ပါတယ်။ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားခဲ့တဲ့ရိုဟင်ညာတွေအများဆုံးနေရာပြန်ရေးအကောင့်ထယ်ဖို့လည်းအိန္ဒိယဘက်ကလိုလားပါတယ်။အိန္ဒိယမှာလည်းရိုဟင်ညာမွတ်စလင်တွေ၄000ကျော်ရှိနေပါတယ်။